ိုင်းပေါ်မှာပဲလက်ပတ်သုံးဆွဲတဲ့ digital ငွေကြေး crypto currency တွေကိုလေသုံးနေသူတွေပိုပိုများလာတာနော်ကိုသားညို့
2009ခုနှစ်မှာ bitcoin ဆိုပြီးတော့စမိတ်ဆက်ခဲ့ပြီးခဲ့ကနောက်ထပ် digital ငွေကြေးအမျိုးစုံပေါ်လာတာအခုဆိုလို့ရှိရင်အမျိုးအစားပေါင်း100မကရှိနေပြီဗ
ျ crypto currency လက်ခံတဲ့စီးပွားရေးလုပ်ငန်းတွေလည်းတော်တော်များလာတာရှင်အခုဆိုရင်ဒီ Australia နိုင်ငံအရှေ့မြောက်ပိုင်းမှာရှိတဲ့မြို့နှစ်ခုမှာဆိုလို့ရှိရင် cryptocurrency အထူးသဖြင့်ဒီ Bitcoin ငွေကြေးနဲ့ပေးလို့ရပြီတဲ့ Great Barrier Reef Center ကြောက်တန်းတွေကြောင့်မလို့ဒီကမ္ဘာလက်ခီးသွားတဲ့အလားများတဲ့ Queensland ပြည်နယ်တွေက Agnes Waters ဆိုတဲ့မြို့နဲ့ 1770 ဆိုတဲ့မြို့နှစ်ခုမှာလေသန္တာကြောက်တန်းတွေရဲ့တောင်ဘက်မှာရှိတဲ့မြို့တွေပေါ့
Digital ငွေကြေးတွေထဲမှာ Bitcoin ကတော့တန်ဖို့အများဆုံးပဲ Bitcoin တစ်ခုကို American Dollar 8500 ကျော်တန်တာမဆွေမြေမောဒီ Bitcoin အပါအဝင် Digital ငွေကြေးသုံးကြသူတိုင်းစီမှာတက်ဆိုင်တဲ့ငွေကြေးအတွက် Online Account တွေရှိကြရတယ်။အပြစ်ပါတကယ်သုံးဆွဲလဲပတ်နေတဲ့ငွေကြေးစစ်နဲ့ Digital ငွေကြေးကိုဝယ်ထားကြရတာပေါ့။ငွေချေတဲ့ကာကြတော့ Digital ငွေကြေးလက်ခံတဲ့ဆိုင်တွေမှာလွယ်လွယ်ကူကူပေးလိုက်ရုံပဲ
။ဒီမှာအရေးကြီးတာတစ်ခုကတော့ဒီ Smartphone ထဲမှာကိုယ်သုံးတဲ့ Digital ငွေကြေး App ရှိဖို့တော့လိုပါတယ်။ဒါမှငွေပေးငွေချေတာတွေလုပ်လို့ရမှာလေ။ကိုယ့်ရဲ့ smartphone ကိုကိုယ့်ရဲ့ digital ပတ်စံအိတ်လို့သုံးရတဲ့သဘောပေါ့ Australia က Agnes Warden နဲ့ဒီ1770မြို့နှစ်ခုကဒီစီးပွားရေးလုပ်ငန်းပေါင်း30ကျော်မှာ Bitcoin ငွေကြေးကိုလက်ခံနေပြီတဲ့ဆိုင်တွေက customer စီက digital ငွေကြေးကိုလက်ခံလိုက်ပြီးလို့ရှိရင်အဲ့ဒီငွေကြေးတန်ဖိုးနဲ့ညီတဲ့ Australia dollar ပြောင်းယူလိုက်ရုံပါပဲ Australia ကိုလာလေတဲ့သူတွေထဲမှာ digital ငွေကြေးသုံးချင်ပဲနိုင်ငံတကာခီးသည်တွေကိုဆွဲဆောင်ဖို့အကြံရပြီးတော့ Travel by Bit ဆိုတဲ့ company ကိုတည်ထောင်ခဲ့တဲ့ Celeb Yao ကတော့digital ငွေကြေးကမှကမ္ဘာငွေကြေးအစ်စ်လို့ဆိုရရှင
့် receive payments from anyone anywhere around the world without the thought of exchange rates or any risk
ကမ္ဘာဘယ်နေရာဘယ်သူစီကားပဲဖြစ်ဖြစ်ပေးချေတဲ့ငွေကိုငွေလဲနှုန်းတို့အလင်ခံရမှာတို့စိတ်ပူနေစရာမလိုပဲရနိုင်မှာဖြစ်ပါတယ
်အခုခေတ်မှာကိုယ့်ရဲ့လာကကူတော်မှာ digital ငွေကြေးနဲ့လူချင်းကြသူတွေရှိတယ်လို့စစ်တမ်းတစ်ခုမှာတွေ့ရတယ်ဗျခီးသွားတဲ့အခါမှာအကျွေးဝယ်ကတ်တွေပတ်စံတွေအများကြီးတည်မသွားကျင်တဲ့သူတွေအတွက်ကြတော့အခုလိုမျိုး digital ငွေကြေးကအဆင်ပြေမယ်။အနောက်နိုင်ငံတော်များများမှာလည်း digital ငွေကြေးကိုလက်ခံတဲ့ဆိုင်တွေနေရာတွေတော်များများရှိနေတယ်ဆိုတော့အခက်အခဲတော့တိတ်မရှိလာတော့ဘူးဗျ
။ cryptocurrency digital ငွေကြေးနဲ့ကမ္ဘာပတ်နေကြသူတွေလည်းမနည်းဘူးလေ။အဲဒါကြောင့်လဲ Travel by Bit ကအဲ့လိုလူမျိုးတွေကိုဆွဲဆောင်နိုင်ဖို့အခုလိုလုပ်လိုက်တာပဲ။ရှေ့ပြေးအမြင်ရှိတယ်လို့ပြောရင်မမှားဘူးပေါ့။ဒါကြောင့် Agnes Water နဲ့1770မြို့တွေကစီးပွားရေးလုပ်ငန်းတွေကလည်းလက်ခံကြတာပေါ့သူတို့မြို့နိုင်ငံတကာခီးသွွားတွေပိုလာကြလိမ့်မယ်လို့ Agnes Water မြို့ကဒီအိမ်ချမ်းမြေလုပ်ငန်းလုပ်တဲ့သူ Gordon Christian ကတော့မျှော်လင့်နေတယ်ရှင
် I thought this was a really great strategic move for us as a town to be able to really capture the world's attention
ကျွန်တော်မြို့ပေါ်ကဘာကစိတ်ဝင်စားမှုရလာဖို့အတွက်စိတ်ကိုကောင်းတဲ့လှုပ်ရလို့ကျွန်တော်ကတော့ထင်ပါတယ် Great Barrier Reefသနာကြောက်တန်းတွေရဲ့တောင်ပိုင်းမှာရှိတဲ့ကျွန်တော်မျိုးစီကိုအဲ့တွေလာကြဖို့အတွက်ထိရောက်တဲ့ဆွဲဆောင်မှုလို့လည်းထင်ပါတယ်
။ Agnes Water မျိုးကဒီ cryptocurrency နဲ့လက်ခံတဲ့စားတောက်ဆန်တစ်ခုရဲ့ general manager Jack Michael Moore ကလည်းအဲ့တွေသူတို့မျိုးပိုလာအောင်လို့လုပ်နိုင်မယ့်နီလန်အားလုံးကိုကြိုးဆိုတယ်လို့ဆိုတယ်
။ We're always looking for the next thing in town that's going to give us that edge.to kind of
အဲ့တွေပိုလာကြဖို့အတွက်ဘယ်လိုအသစ်ဆန်းတွေနဲ့ဆွဲဆောင်ရမလဲဆိုတာကိုကျွန်တော်တို့ကအမြင်မျက်စိဖွင့်နားဖွင့်ထားကြပါတယ
်ဒီမျိုးရောက်နေတဲ့ခီးတဲ့တယောက်ရဲ့အမြင်ကိုလည်းနားထောင်ကြည့်ရအောင
် A little bit futuristic but I'm sure that
နည်းနည်းတော့ခေတ်ရှိပြီးပေမဲ့တဖြည်းဖြည်းတော့အောင်မြင်လာမယ်လို့ထင်ပါတယ
် cryptocurrency လို့ခေါ်တဲ့ digital ငွေကြေးတွေကလွန်ခဲ့တဲ့နှစ်ပိုင်းတွေကြာမှာအရန်ခေတ်စားပြီးတော့သုံးစွဲတဲ့သူတွေများလာကြတာပါတကယ်တော့ digital ငွေကြေးတွေကဗဟုပန်တွေကတည်ဝင်ထုတ်ထားတဲ့ငွေကြေးမဟုတ်တဲ့အတွက်သူတို့တန်ဖိုးကိုဗဟုပန်တွေကသတ်မှတ်တာမဟုတ်ပါဘူးဒါကြောင့်မလို့ digital ငွေကြေးတွေကနိုင်ငံတွေရဲ့တရားဝင်ဘဏ်လုပ်ငန်းစနစ်တွေထဲမှာလဲပတ်နေတဲ့ငွေကြေးတွေထဲမှာလည်းမပါပါဘူ
း online ပေါ်မှာသာလဲပတ်နေတဲ့ငွေကြေးဖြစ်လို့ဒီလက်ဆုပ်လက်ကင်ပြနိုင်တဲ့ငွေဆက်ကူမျိုးငွေအကျွေစိမျိုးတော့မရှိဘူးလေပထမဆုံး digital ငွေကြေး bitcoin ကိုတီထွင်ခဲ့တဲ့ satoshi nakamoto ဆိုသူကဘဏ်တွင်နဲ့မပတ်သက်တဲ့ဒီ peer to peer electronic cash system စနစ်ကိုစပြီးတော့မိတ်ဆက်ခဲ့တာပါdigital ငွေကြေးသုံးသူနှစ်ယောက်ကြား online ပေါ်မှာလွယ်လွယ်ကူကူငွေပေးငွေယူလုပ်နိုင်မဲ့စနစ်မျိုးဖြစ်ပါတယ် cryptocurrency digital ငွေကြေးတွေအတွက် online ပေါ်မှာအယောင်ဝယ်ဈေးကွက်မျိုးတည်ထောင်ရှိပါတယ
် cryptocurrency တန်ဖိုးကရောင်းလိုအားဝယ်လိုအားပေါ်မှာမူတည်တဲ့အတွက်တန်ဖိုးအတက်ကျနှုန်းကကျန်းနိုင်တယ်မဆွေမြမောကနောက်ပြီးတော့သူက online ပေါ်မှာပဲလဲပတ်နေပြီးတော့ဘသူဘဝပိုင်ဆိုင်နေဆိုတာသိစရာမလိုတဲ့အတွက်ငွေဖြူငွေမဲခွာချသူတွေနောက်အခွန်ရှောင်သူတွေတရားမဝင်မူရစီတို့လက်နက်တို့အယောင်းဝယ်လုပ်သူတွေကြိုက်ကြတဲ့ငွေကြေးမျိုးလည်းဖြစ်တယ်ဗျ
ကမ္ဘာတဝန်းမှာဒီတရားဝင်သုံးစွဲနေကြတဲ့ငွေကြေးတွေကဗဟိုဘဏ်တွေကတရားဝင်ထုတ်ဝေအတိအမှတ်ပြုထားတာဖြစ်လို့ဘဏ်တွေအစိုးရတွေရဲ့စက်မှတ်ကာကွယ်မှုကိုရကြပါတယ် cryptocurrency digital ငွေကြေးတွေကြတော့အဲ့လိုမျိုးမရကြဘူးဒါပေမဲ့စိတ်ချရတယ်လို့ယူဆရတဲ့ဒီဥပမာ bitcoin လို digital ငွေကြေးမျိုးကြတော့ online ငွေကြေးဈေးကွက်ထဲမှာလည်ပတ်နေတာ18တန်းလောက်ရှိပါတယ် American dollar နဲ့ဆိုရင်တော့တန်ဖိုးကဒေါ်လာ140 billion လောက်ရှိနေပါတယ်ဒါကြောင့်လဲဩစတြေးလျနိုင်ငံက Agnes Warden နဲ့1770မြို့တွေကသူတို့မြို့ကိုလာလေတဲ့တွေအနေနဲ့ Bitcoin Digital ငွေကြေးတုံးလို့ရပါတယ်လို့ကြော်ညာဆွဲဆောင်နေတာဖြစ်ပါတယ်ရှင်။